ကယားပြည်နယ်မှာရှိတဲ့မြို့ကြီးတွေမှာနေထိုင်တဲ့သူတွေဟာစစ်ကောင်စီကဖွင့်လှစ်ထားတဲ့စာတင်ကျောင်းတွေမှာတက်ရောက်ပြီးတော့တင်ကြားခွင့်တွေရှိနေပေမဲ့တိုက်ပွဲတွေမပြတ်ဖြစ်ပွားနေတဲ့မြို့နယ်ကျေးရွာတွေမှာနေထိုင်ရတဲ့လူငယ်တွေနဲ့တောတောင်တွေထဲမှာခိုလုံနေရတဲ့သူတွေကတော့ကြောက်မတက်နိုင်ကြပါဘူး။ဒီမတည်ငြိမ်တဲ့ဒေသတွေမှာကျောင်းတွေရဲ့ကလေးတွေပညာရေးမဆုံးရှုံးအောင်လို့ KNP နယ်တွေကຫນွေဦးတော်လှန်ရေးအဖွဲ့အစည်းတွေစုပေါင်းဦးစီးပြီးတော့ကျောင်းဖွင့်ပေးထားတာတွေရှိပါသေးတယ်။ဒါမဲ့လေဒီကျောင်းတွေမှာတက်ရောက်တင်ကြားနေတဲ့ကလေးတွေဟာစစ်လေရင်တွေရဲ့အန္တရာယ်ကိုကြောက်နေရတဲ့အတွက်စာကိုတည်တည်ချာချာမတင်ကြားနိုင်ကြဘူးလို့တိုက်ပွဲတွေအမြဲလိုလိုဖြစ်ပွားနေတဲ့ဖရူဆိုမျိုးနဲ့အစီပိုင်းမှာနေထိုင်သူစစ်ဗန်ခံနေရတဲ့ကျောင်းသားမိဘတို့ကပြောပါတယ်
။မနက်စစ်စီစီရှိတဲ့အမေဆက်ချာစကားတော့အခြေရရတယ်မျိုးဒီနေ့ရုပ်သေးချပေးရရှိတယ်။ဒါမှလလလလာမရှိဘူးဟာတယ်ဆိုရှင်လည်းတနေ့ကြည့်ကန်ချလို့ရှိလဲခဏပဲဖိတ်ထားရခဏပဲနားထားရကလေးရတော့ဒီကချာတမ်းများတော့ခြေတော့မရှိတော့ဘူးကိုကျင်းရလည်းမျိုးပဲတော့ရတော့ဗောခဏပြန်နေမှစပြက်ခက်ကလေးရတော့ဒီခုစပြလာမတရားဘူး
သားသမီးတွေကိုပညာတက်ကြီးဖြစ်စေခြင်းနဲ့ဆန္ဒရှိပေမဲ့အခုလိုမျိုးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မှလုံခြုံမှုမရှိတဲ့ဘဝဖြစ်နေတာကြောင့်ပျော်လင့်ချက်မဲ့နေတယ်လို့လေဖရူဆိုကစစ်ပေးထံခံရသူကပြောပါတယ်
ဒီနေ့နောက်ပတ်သက်ပြီးလို့ရှိရောမဆောက်ရှောက်စေချင်တော့ခွင့်ရရရနေရခွင့်ရစီနေတာလည်းအဲ့လိုမျိုးနောက်တစ်ချိန်တော့ထွန်းလာတော့ပြစ်ချင်တော့ဒါမှမဟုတ်ဒီချိန်မှာဘလို့မှသူစစ်စစ်ထားတာတိုက်ကိုလောက်ချင်တဲ့ပစင်ကလောက်လို့မရဘူ
းရိုက်ခွန်မျိုးမှာခလုံးနေတဲ့ဒီမိုးစုကလာတဲ့စစ်ဆောင်တူကတော့သူတို့ကလေးတွေကိုအစာပိုင်းမှာကြောင်းမတက်ခိုင်းမနဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM မှာလှောက်ရှားခဲ့ကြပါပဲအနာသိမ်းထားတဲ့ကလာရှေးကြလာရတဲ့အမြကလေးတွေပညာရေးနှောင့်နှေးမှာကိုစိုးရင်ပြီးတော့အခုတော့လေရရကျောင်းတွေမှာပညာဆက်ပြီးတော့သင်ခိုင်းတာတွေရှိတယ်လို့ဆိုပါတယ်။ဒါမဲ့တိုက်ပွဲဆောင်ရုတ်တရက်ပြေးလွှားလာရသူတွေဖြစ်တဲ့အတွက်ကြောင့်မလို့ကျောင်းထွက်လက်မှတ်မပါလို့ကျောင်းမတည့်ရတဲ့ကလေးတွေလည်းအများကြီးရှိနေတာပါ
။ဒီလိုကမျိုးပေါ်လာကျောင်းနေတဲ့ကလေးတွေကိုစိုးဆိုရင်ကျွန်တော်တည်တလာတော့သူတို့လည်းအဆင်မပြေဘူး။ဘာကြောင့်လဲဆိုတော့ကျောင်းထွက်လက်မှတ်မရလို့တော့ပြခွင့်မရတဲ့ကလေးတွေရှိရဲ။ကျောင်းထွက်လက်မှတ်ယူဖို့အဆင်မပြေတဲ့ကလေးတွေလည်းတော့များတယ်ဆိုတော့အဲလိုအဆင်မပြေတဲ့ကလေးတွေကကျောင်းထွက်လက်မခံပေးဘူးပေါ့နော်
။ယာယီစစ်ဆောင်စခန်းတွေမှာကင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကဂျာကာလာစာတင်ကျောင်းတွေဖွင့်လှစ်ပေးထားတာဖြစ်ပြီးတော့CDM ဆရာဆရာမတွေနည်းမြေလိုက်တင်ကြားနေပါတယ်။လက်ရှိ KNP နဲ့တပြည်နယ်လုံး IEC ကဖွင့်လှစ်ထားတဲ့စာတင်ကျောင်း400လောက်ရှိပြီးတော့ကျောင်းသူကျောင်းသား4000ကျော်နဲ့ဆရာဆရာမ3500ကျော်နဲ့ပညာတင်ကြားပေးနေတယ်လို့ IEC အတွင်းရေးမှူးကိုပညာက VOE ကိုပြောပါတယ်
။ IEC ကအခုထူထောင်ပြီးတော့မှအခုကျောင်းပေါင်း400ကိုအောက်ချုပ်နေပြီးကျောင်းပေါင်း400ဖွင့်တာကတော့မဟုတ်ပါဘူး။အဲ့ဒါရှိနေပြီးသားကုတူကိုထားကျောင်းတွေကိုပဲဒီကုတူကိုထားကျောင်းတွေနဲ့ဆက်ဆက်ပြီးတော့မှလူရဟာဒီကိုတနင်္ဆောပတ်ပေါ်ကူညီနေဖို့တွေ့ပဲဖြစ်ပါတယ်
။ယာယီစစ်ဆောင်စခန်းတွေရှိတဲ့နေရာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့လေရင်တွေတုံးပြီးတော့မကြမကြပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ကြောင့်မလို့ဒီယာယီကျောင်းတွေထိခိုက်ပျက်စီးရတယ်လို့ဘေးကင်းလုံခြုံတယ်လို့ထင်ရတဲ့နေရာတွေစီကိုလည်းမကြခဏပြောင်းရွှေ့တင်ကြားနေကြရပါတယ်။တိုက်ပွဲဖြစ်ရင်စာမတင်မဲနဲ့ဘုံခိုခြင်းမှာပုံခိုနေရတဲ့အခါတွေလည်းရှိပါတယ်။ဒါပြင်စစ်ဆောင်သူတွေများလာရင်စစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်နေရကြောင့်တစုတစည်းတဲ့စူပေါင်းနေထိုင်လို့မရပဲနဲ့ဝေးလံခေါင်ပြားတဲ့နေရာတွေမှာတင်းရှောင်နေကြရပြီးတော့ကျောင်းနေရွယ်ကလေးတိုင်းကျောင်းမတည့်ရပဲနဲ့ပညာရေးဆုံးရှုံးနေတယ်လို့လည်းအချင်းတွေကိုလက်တွေ့ကြုံနေရတဲ့သူတွေကပြောပါတယ်ရှင်